ကမ္ဘာစစ်မှုစီးပွားရေးအင်အားကြီးခုနှစ်နိုင်ငံအုပ်စု G7 ရဲ့နှစ်ပတ်လည်ထိပ်တည်အစည်းအဝေးပွဲကိုပြည်သစ်နိုင်ငံကပင်လယ်ကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ Biarritz မှာဒီကနေ့စနေနေ့ကစပြီးတော့တနင်္လာနေ့အထိ3ရက်ကြာကျင်းပနေပါတယ်။ဒီထိပ်တည်အစည်းအဝေးအတွင်း G7 ခေါင်းဆောင်တွေတိုင်ပင်ဆွေးနွေးရမယ့်အကြောင်းအရာတွေထဲမှာလက်ရှိကာလကမ္ဘာပေါ်မှာအရေးအကြီးဆုံးစီးပွားရေးကိစ္စရပ်တွေသာမကကမ္ဘာလွှမ်းခြုံဆက်ဆံရေးကိုဆန့်ကျင်တဲ့အမြင်ရှိသူမဟာမိတ်တွေကိုထိုးနဲ့ဝေဖန်တိုက်ခိုက်တဲ့သူအမေရိကန်သမ္မတနဲ့လည်းဆက်ဆံကြမှာပါ။ထိပ်တည်ညီလာခံကိုတရားဖို့သမ္မတအိမ်ပြိုရောကနေမထွက်ခွာခင်မှာပဲပြင်သစ်ဝိုင်းရက်တွေအပေါ်အခွန်ကောက်ခံမယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းညီလာခံတက်ရောက်လာမဲ့ကမ္ဘာကောင်းဆောင်တွေနဲ့တိတ်ကိုအပြူတဘောဆောင်တဲ့ဆွေးနွေးမှုတွေကျင်းပနိုင်ဖို့မျှော်လင့်နေပါတယ်လို့လည်းသမ္မတထရန့်ကပြောဆိုသွားတာပါ။ဒီနေ့ထိပ်တည်အစည်းအဝေးအပြီးမှာတော့ပူရဲကြေညာချက်ထုတ်ပြန်မှာမဟုတ်ဘူးလို့အင်ရှင်ပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်ကသတင်းထုတ်တွေကိုပုတ်ထိုးနေမှာပြောကြားထားပါတယ်။အီရန်နိုင်ငံအရေးကိစ္စနဲ့ဥရုယာတီပြောင်းလဲမှုလို့အဓိကကြတဲ့ကိစ္စရပ်တွေမှာသမ္မတထရမ့်နဲ့တခြားကောင်းဆောင်တွေကြားသဘောမတူတဲ့အချက်တွေကြောင့်ပူရဲကြေညာချက်ထုတ်ပြန်နိုင်မှာမဟုတ်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။ဒါဟာပူရဲကြေညာချက်မထုတ်ပြန်နိုင်တဲ့ပထမဆုံး G7 ထိပ်တည်အစည်းအဝေးဖြစ်လာပါလိမ့်မယ်။